ပညာရေးစနစ်ပြုပြင်ပြောင်းလဲဖို့တပိတ်မောက်တောင်းဆိုခဲ့တဲ့အတွက်အစိုးရကပဲခူးတိုင်းလက်ဗရန်မြို့မှာအကြမ်းဖက်ဖြိုခွဲပြီးဖမ်းဆီးထားတဲ့ကျောင်းသားနဲ့ပြည်သူတွေကကျောင်းသားတချို့ကိုပြီးခဲ့တဲ့သတင်းပတ်မှာအာမခံနဲ့လွှတ်ပေးခဲ့ပါတယ်။အဲ့ဒီကျောင်းသားတွေထဲမှာရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကဒသနိကဗေဒတတိယနှစ်ကျောင်းသားကိုရဲဝင်းအောင်လို့ခေါ်တဲ့လူငယ်ကဗျာဆရာရွှေကျဲမိုးလဲပါလာခဲ့ပါတယ်။ဒီတစ်ပတ်မှာသူနဲ့စကားပြောတော့ကျောင်းသားတပိတ်မှာပါကြောင့်သူပါဝင်ခဲ့လဲဆိုတဲ့အကြောင်းအခုလိုပြောပြပါတယ
်ကျွန်တော်ကရန်ကုန်ရှိပိုင်းတက္ကသိုလ်တတိယနှစ် philosophy ကျောင်းသားတယောက်ပါကျွန်တော်ကဒီပညာရေးစနစ်ပေါ်မှာတော့မတိုက်ခဲ့ဘူးပြီးတော့ယုံကြည်မှုလည်းမရှိခဲ့ဘူးဘာကြောင့်မရှိလဲဆိုရင်အာမခံဆန်းကလည်းမရှိတဲ့ပညာရေးဖြစ်နေတယ်နောက်စစ်ကြုံပညာရေးဖြစ်နေတယ်စစ်ပနအောက်ကပညာရေးဖြစ်နေတယ်ဒါကြောင့်မို့လို့ကျွန်တော်ကပညာရေးတပိတ်ပေါ်လာတဲ့အခါမှာကျွန်တော်ပါဝင်ဆောင်ရွက်ခဲ့တာပါခင်ဗျ
မြန်မာနိုင်ငံကနိုင်ငံရေးစနစ်ပညာရေးစနစ်တွေအကြောင်းကိုဘယ်လိုသိလာလဲဆိုတော့သူကသူ့ပတ်ဝန်းကျင်မှာကြုံတွေ့ရတဲ့သူတွေစီကတဆင့်တီးခဲ့ရသလိုစာအုပ်စာပေတွေကနေလည်းတီးခဲ့ရတယ်လို့ကိုရွှေချံမှုကပြောပါတယ
်။စာအုပ်တွေစီရောလူတွေစီရောကျွန်တော်ဒီနိုင်ငံရဲ့စနစ်တွေအကြောင်းကိုကျွန်တော်ကောင်းကောင်းသိခဲ့တယ်။လက်တွေ့ရလည်းကျွန်တော်သိခဲ့ပါတယ်ခင်ဗျ။နိုင်ငံရေးနဲ့ဖက်တဲ့စနစ်တွေဒီလူဖွဲ့စည်းနဲ့ဖက်တဲ့စနစ်တွေကမြန်မာနိုင်ငံမှာအများကြီးကိုလွဲချော်နေတာကိုတွေ့ရတယ်ခဏ။ပြီးတော့တွေ့တဲ့ဒီရင်ကျေးမှုအဆောက်အအုံကိုလည်းသလွဲသမားအယူကိုမြန်မာပြည်မှာတည်ဆောက်ထားတယ်။ဒီရင်ကျေးမှုကပြောမဆိုရင်ဆက်ဆက်ရာကနောက်နောက်ကအမားရင်းတွေကိုအစိုးရအဆက်ဆက်ကနေပြီးတော့တည်ဆောက်ခဲ့တယ်။ပြီးတော့ကျွန်တော်တို့ထင်တာကကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကဗြိတိသျှစနစ်ကနေပြီးတော့အင်္ဂလိပ်အုပ်ချုပ်တဲ့အခါမှာတိုးတက်လာတဲ့ဒါပေမဲ့အင်္ဂလိပ်အုပ်ချုပ်တဲ့စနစ်တွေကနေပြီးတော့ကျွန်တော်တို့လောက်ထပ်ဆက်သွားတာကအာဏာရှင်စနစ်ကိုပြန်ရောင်းပါတယ်။အဲ့ဒီအာဏာရှင်ကဘယ်လိုအာဏာရှင်မဟုတ်ဘူးဗြိတိသျှစနစ်နဲ့အာဏာရှင်နဲ့ပတ်သက်ထားတဲ့ဒီဗြိတိသျှစအာဏာရှင်စနစ်ကိုပြန်ရောင်းပါတယ်။အဲ့ဒီခါမှာကျွန်တော်တို့ရင်ကျေးမှုအမားတွေကိုကျွန်တော်တို့ရွှေပြည်မျိုးသားကအဲ့ဒီအမားတွေကခေါင်းထဲမှာရောက်လာတယ်။အဲ့တော့ဒီစနစ်မားတွေကနေပြီးတော့ဒီလူတွေရဲ့ခေါင်းထဲမှာဆွဲနေတယ်အဲ့တော့ဒီနိုင်ငံမှာအဓိကအားဖြင့်တိုးတက်တဲ့လောက်လည်းမတိုးတက်နိုင်တဲ့အနေထားရဲ့ရေကန်မြေကန်ကအဲ့ဒီအကြောင်းလို့ကျွန်တော်ထင်ပါတယ်ခင်ဗျအားလုံးဒီချိန်မှာဒီလမ်းပေါ်မှာတွေ့နေရတဲ့ကလေးတွေရှိတယ်ဆံမတင်နိုင်တဲ့ကလေးတွေရှိတယ်ဘလို့ပဲရှိနေဒါတွေကိုစားရတာလို့ပြောတဲ့လူတွေကိုယ်တိုင်လည်းလုံးဝဆောင်ရွက်နိုင်တဲ့အတိုင်းတော့မရှိဘူးဘာလို့မရှိဘူးလဲဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဒီဖွဲ့စည်းပုံကိုအခြေအနေရောက်ကလူတွေရင်ဆိုင်နေရတဲ့ဘဝအခက်ခဲတွေအကုန်လုံးကဒီကိစ္စတွေစီကိုဥလဲသွားဖို့မချမ်းနိုင်ဘူးဖြစ်နေတယ်ခင်ဗျအဲ့ဒါကြောင့်မို့လို့ဒီနိုင်ငံရေးရဲ့စနစ်တွေဒီမြန်မာပြည်ရဲ့လူခွင့်စည်းနဲ့ပတ်သက်တဲ့စနစ်တွေအကုန်လုံးကိုကျွန်တော်တို့ခွင့်တံတလို့ကျွန်တော်တို့ဖွင့်ရမယ်အနေအထားမျိုးမှာရှိတယ်ခင်ဗျအဲ့ဒါမှလည်းကျွန်တော်တို့ဒီတိုးတက်တဲ့အဆင့်တစ်ခုကိုကျွန်တော်ရောက်မယ်လို့ယုံကြည်ပါတယ်
တားရီထောင်ထဲမှာနေခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့လည်းကိုရွှေကျံမိုးကအခုလိုပြောပြပါတယ်
။အရင်ဆုံးကတော့ကျွန်တော်ဒီထောင်စာအုပ်တွေကိုတော့ကျွန်တော်ဖတ်ခဲ့ဘူးတာပေါ့ခင်ဗျာ။ဒါပေမဲ့လက်တွေ့ရနေသားအရာဖြုတ်အားတဲ့အခါကျတော့တမျိုးတမီခံလာရတာတော့အမှန်ပဲခင်ဗျာ။ဒါဖြစ်လို့လည်းဆိုတော့ထောင်စုတဲ့ဟာကိုကျွန်တော်တို့တော့ရောက်လည်းမရောက်ဘူးအချုပ်ထမ်းတော့မှကျွန်တော်ဆိုရင်မရောက်ခဲ့ဘူးခင်ဗျာ။အဲ့လိုနေသားမျိုးမှာဒီရဲရောက်30လောက်ကနေပြီးတော့ဝိုင်းရိုက်ပြီးတော့ဒီတတိရာတစ်ချက်မရချက်နဲ့ကျွန်တော်ထောင်ထဲရောက်သွားတဲ့အချိန်မှာတတုံးကိုတော်တော်အံ့အားနဲ့တင့်မိတယ်။တော်တော်လည်းစားပထယ်မှမှကျောင်းမိပါတယ်ခင်ဗျာ။ပြီးတော့ဒီထောင်အနာပိုင်တွေကနေပြီးတော့မင်းတို့တွေကအဓိကအားဖြင့်ဒီအစိုးရဘုံမှာရမူတည်တယ်ဆိုတဲ့စကားတွေကိုပြောလာတယ်။ထောင်အနာပိုင်တွေကိုယ်တိုင်ကကျွန်တော်တို့တချို့လိုအပ်တဲ့နေရာတွေမှာတန်ဖိုးပေးတယ်ဖိနိတ်တဲ့နေရာတွေမှာလည်းဖိနိတ်တယ်ပေါ့အဲ့လိုပုံစံမျိုးနဲ့ဒီဗီဇာတစ်ဖက်ရေမုတ်တစ်ဖက်နဲ့တွားတယ်ဒီလငယ်ငယ်ကြာလာတဲ့အခါမှာဆိုရင်ကျွန်တော်တို့ဒီနေသားကြာလာတဲ့ချိန်တွေတန်ပြီးတော့တည်ငြိမ်လာတယ်ဒီရန်သူတွေကျွန်တော်တို့ရင်ဆိုင်နိုင်နိုင်တဲ့စိတ်တွေဖြစ်လာတယ်နောက်ကျွန်တော်တို့စာအုပ်တွေဖတ်ခွင့်ရတယ်အချိန်တွေတခုကိုကျွန်တော်တို့တိစောက်လာနိုင်တယ်မိမိကိုမိမိတိစောက်ရင်းနဲ့ဒီပတ်ဝန်းကျင်တိစောက်ရေးဆိုတဲ့တိစောက်ရေးနှမျိုးလုံးကိုကျွန်တော်တို့ဒီဆောင်ထဲမှာကောင်းကောင်းလေးလုပ်နိုင်ခဲ့ပါတယ်ခင်ဗျအဓိကလိုအပ်တာကတော့ကျွန်တော်တို့မှာရှေ့ရှေ့ကုတာခွင့်လုံးဝမရသေးဘူးအားလုံးမှာအတွင်းတန်ရာတွေရှိကြတယ်။တစ်ယောက်ကိုအယောက်30ကျော်လောက်ကဝိုင်းပြီးရိုက်ကြတာဖြစ်တဲ့အတွက်တော်တော်ဒီအတွင်းတန်ရာတွေရရှိထားတာလည်းရှိတယ်။ဒါတွေကိုရှေ့ကုတာမှုပေးဖို့လိုအပ်မယ်ခင်ဗျာ။အဲ့ဒါအရင်ကြီးကြည့်တယ်
သူဟာအဖမ်းမခံရခင်ကာလကအနီရောင်လူငယ်စိတ်နဲ့တောက်လောင်ဆိုတဲ့ပထမဆုံးလုံချင်းကဗျာစာအုပ်ထုတ်ဝေဖို့စီစဉ်ခဲ့ပါတယ်။ဒါကြောင့်ကဗျာနဲ့ပတ်သက်လို့သူ့ဖြတ်သန်းမှုကိုလည်းမေးကြည့်ပါတယ်
။ကဗျာနဲ့ပတ်သက်လို့ကျွန်တော်ငငယ်လေးကအားလုံးစိုက်ပြီးတော့ရေးလာခဲ့တာ။အသက်20ရဲ့မှာကျွန်တော်ဇန်နဝါရီလနေပြီးတော့ဒီဇင်ဘာလသိ12လလုံးလုံးမဂဇင်းတွေပေါ်မှာကဗျာပါခဲ့တယ်ခင်ဗျာ။အဲ့တော့ကျွန်တော်ဒီအသက်20ရဲ့မှာအမှတ်တရပေါ့ကျွန်တော်အခု22နှစ်ရဲ့မှာကျွန်တော်ဒီတကူတော်လူမျိုးစာအုပ်ကိုထုတ်ဝေနိုင်ခဲ့တယ်ခင်ဗျာ။ဆောင်ထဲမှာကျွန်တော်နေခဲ့ရတဲ့၄လနဲ့၄ရက်အတွင်းမှာကျွန်တော်ရေးခဲ့တဲ့ကဗျာပုတ်ရာတော့အပုတ်30နီးပါးရှိနေခင်ဗျာ။
ဒီနေ့ခေတ်လူငယ်အများစုကစာဖတ်အားနည်းသွားတဲ့အတွက်နိုင် ိုင်ငံအနာဂတ်အတွက်စိုးရိမ်စရာဖြစ်ရတယ်လို့ကိုရွှေကျန်မိုးကဆိုပါတယ်
ကျွန်တော်ပြောခဲ့လို့ပဲဒီအာနာရှင်နဲ့ဗီဒီယိုတက်တဲ့ပေါင်းစည်းထားတဲ့လူဖွဲ့စည်းအောက်ကနေပြီးတော့ငွေမျိုးထွက်လာတဲ့ဒီလူငယ်တွေကအထူးသဖြင့်ဒီနေ့ခင်မှာဆိုရင်တို့ကဒီဖုန်းတွေနဲ့ Facebook တွေလောက်ကိုပဲအာရုံထားကြတော့တယ်စာအုပ်တုပ်ကိုဝယ်ရမယ်ကောင်းမှန်လုံးဝမသိဘူးအဲ့လိုအခြေအနေမျိုးမှာရှိတယ်စာအုပ်တုပ်ကိုဖတ်မလားဆိုတဲ့အနေအထားမျိုးမှာလည်းလုံးဝမဖတ်ကြတဲ့အနေအထားမျိုးတွေကိုကျွန်တော်တို့တွေ့နေရတယ်ပြီးတော့ကျွန်တော်နိုင်ငံမှာရှိတဲ့လူဦးရေ50တန်းလူဦးရေ50တန်းမှာစာအုပ်တစ်ခါထုတ်ရင်အုပ်900အဲ့ဒီအုပ်900ကိုမှလုံးဝရောင်းမကုန်ဘူးဆိုတဲ့အနေအထားတွေဖြစ်နေတယ်။ရန်ကုန်မှာတော့လူဦးရေကတန်းတန်းစီရှိတဲ့အခါမှာဒီအုံ900ကလုံးဝရောင်းမကုန်ဘူးဆိုတဲ့အနေအထားတွေဟာဒီဆိုင်းဆရာတိုင်းကစားဆရာတိုင်းခံစားနေရတဲ့ပြဿနာတွေဖြစ်တယ်။အဲ့ဒီအနေအထားတွေကကြောက်မဲ့ဆိုရင်တော်တော်လေးဖြစ်တဲ့အနေအထားပါ။ကျွန်တော်နိုင်ငံရဲ့ရှင်ကျင်းမှုဘက်ကကြည့်ရင်လုံးဝကောင်းတဲ့လက္ခဏာမျိုးမဟုတ်ဘူး။အဲ့ဒီတော့ကျွန်တော်အားမရလည်းဖြစ်မိတယ်။ဒီလိုကြည့်မနဲ့လည်းဖြစ်မိပါတယ်ခင်ဗျ။ဆာမဖတ်တဲ့အတွက်လူဖွဲ့စည်းကြဆုံးမှာတော့လုံးဝသိထားတယ်ခင်ဗျ။
လူငယ်တွေတိုးတက်ဖို့အတွက်ဥချုပ်သူလူရန်စားမှာလမ်းဖွင့်ပေးရမယ့်တာဝန်ရှိတယ်လို့ကိုရွှေကျဲမိုးကပြောပါတယ်
။အဓိကဖြစ်နေတာကတော့ဒီအုပ်စိုးသူလူရန်စားအပေါ်မှာအဓိကမှုတည်တယ်ခဏဒီလူငယ်တွေအကုန်လုံးရဲ့စိတ်တွေကဒီသူတို့ရဲ့ခွင့်ထွက်ခြင်းတွေဒါမှန်တယ်ဒါပေမဲ့အဲ့ဒီခွင့်ထွက်မဲ့လမ်းစဉ်တွေကိုအမှားကြီးတွေဖြစ်အောင်ဒီအုပ်စိုးသူတွေကနေပြီးတော့ရည်ရွယ်ချက်ရှိရှိနဲ့ဒီစီစနစ်ကြကြလုပ်ခဲ့တဲ့အတွက်လူငယ်တွေဒီလိုဖြစ်တယ်လို့ကျွန်တော်ယူဆရတယ်ဒါမဲ့အဲ့ဒီကိစ္စကိုလူငယ်တွေကိုယ်တိုင်လည်းမသိတဲ့လူတွေကတော်တော်များွားတယ်များွားတဲ့အခါမျိုးမှာဒီကိစ္စကြီးကအမှန်တရားကြီးတစ်ခုလို့ဖြစ်လာတယ်။ဘယ်မှားမှုကအနေကြာလာတဲ့အခါမှာဒီအမှန်တရားတစ်ခုဖြစ်လာတယ်လို့ပဲပြောရမှာပေါ့ခင်ဗျာ။အဲ့လိုအနေအထားမျိုးမှာဖြစ်နေတဲ့အတွက်ဒီအဓိကကတော့အုပ်စိုးသူလူဒန်းစားအနေနဲ့တည်ချတဲ့ကောင်းမွန်တဲ့ဒီစနစ်တစ်ခုကိုကြောင်းလဲပေးနိုင်မှုကတော့လိုလိမ့်မယ်ခင်ဗျာ။အဲ့ဒီမှာပေါ်မှာပဲမူတည်မယ်လို့ကျွန်တော်ယူဆပါတယ
်။သူ့အနေနဲ့လည်းသူယုံကြည်တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသတ်မှတ်ကများအဖွဲ့ချုပ်ရဲ့မူ၅ချက်အတိုင်းအနာဂတ်မှာဆက်ပြီးလောက်ကင်ဆောင်ရွက်သွားမှာဖြစ်တယ်လို့ကျောင်းသားတွေရဲ့ပညာရေးပြုပြင်ပြောင်းလဲဖို့တောင်းဆိုချက်၁၁ချက်မရရအောင်လဲကြိုးပမ်းမယ်လို့ကိုရဲဝင်းအောင်ခေါ်ကဗျာဆရာရွှေကျဲမိုးကပြောပါတယ်ခင်ဗျာ
အငယ်ချင်းရှေ့ဆန်းတဲ့ဘဝအမြဲချုံနေပါစေအောင်မြင်ပါစေ